Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 24 25 32 50နဲ့ line meter 190တို့ကနေဖမ်းယူနိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားရေးစုံစမ်းနေတဲ့အမေရိကန်လွှတ်တော်ကော်မတီမှရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်ပြည်ထောင်နိုင်ငံမှာတော့လွှတ်တော်ရွေးကောက်ပွဲဒီကနေ့စနေပါပြီတမတော်လေရင်ပြည့်ချမှုမှာလိုက်ပါသွားသူတွေက59ဦးရဲ့ချုပ်လောင်းတွေကိုရှာဖို့ရရှိပြီးဖြစ်ပြီး63ဦးကတော့ပျောက်ဆုံးနေစေဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေအပြီးနားဆင်ကြမယ်တည်င်းလွာတွေထဲမှာတော့
ကျွန်တော်တို့ပါတီအနေနဲ့တော့ပါတီရင်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတယ်
ပြည်ထောင်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေပြောသွားတာပါပြည်စုံကိုတည်င်းတွေအပြီးမှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြမအရေးဆွေးနွေးခွင့်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဖြူရိုအပြန်ညွှန်ကြားမှုဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှေ့နေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလမှာရုရှားတာမန်နဲ့တွေ့ဆုံခဲ့သူတွေထဲမှာရှင်းနေချုပ် sessions လဲပါဝင်ခဲ့ပြီးတဲ့နောက်ရုရှားရင်းနဲ့ပတ်သက်လို့တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ရှင်းနေချုပ်မပါဝင်ပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာတော့ရှင်းနေချုပ်အဖြစ်ဒီပြုကြားနာပွဲမှာရွေးကောက်ပွဲမွေးဆက်စည်းရုံးမှုကာလအတွင်းရုရှားဆိုရာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ Jeff Sessions ကဖြေကြားခဲ့တာဖြစ်ပါတယ်။ရုရှားတာမန်ကြီးစာကေကိရက်နဲ့နှစ်ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးကြတာဖြစ်ပေမဲ့ဒီအကြောင်းတွေကိုအစောပိုင်းမှာထုတ်ဖော်ပြောဆိုဖို့မလိုဘူးလို့ပြောဆိုခဲ့တာပါ။ယာရုခပြုံးစားကြီးဖိရှားခံရတဲ့ FBI ညွှန်ကြားမှု James Comey နဲ့သမ္မတ Trump တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကြားနာမှုတွေကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေချုပ်ရင်ဆိုင်ရမှာလည်းဖြစ်ပါတယ်ရှင်။
ပြည်ထောင်စုရဲ့ပါလီမန်ရွေးကောက်ပွဲပထမအကြိမ်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြည်သူ့သမ္မတတဲ့အမန်နျူအယ်မက်ခွန်ကသူ့ရဲ့ပါတီတဲ့အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ခန့်မှန်းထားပြီးတော့အဲ့လိုဆိုရင်လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြိမ်ရွေးကောက်ပွဲတွေမှာလွတ်တော်နေရာအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ်မက်ခွန်ရဲ့ပါတီကိုသမ္မတရွေးကောက်ပွဲစတင်ဝင်မြိုင်တဲ့အချိန်ကြာမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြည်ထောင်ပါလီမန်မှာအမတ်နေရာအများစုကိုနိုင်ရခဲ့မယ်ဆိုရင်တော့သူ့ပါတီအနေနဲ့သမ္မတမက်ခွန်ရွေးကောက်ပွဲမဲဆက်စည်းရုံးကာလတုန်းကကတိပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုသွားနိုင်မှာဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေတော်များများဖြစ်ပွားခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီကနေ့မှလည်းလူများပကမဲပေးမှာဖြစ်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ။
ပြည်ထောင်စုကွန်ဆာဗေးတစ်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့လွှတ်တဲ့ထောက်ခံမဲ့အရေးအတွက်ပြောင်းဖြစ်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရားရအောင်ဆွေးနွေးနေဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုပြည်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်မဲ့အခြေအနေရှိတယ်လို့ဝန်ကြီးချုပ် Theresa May ရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြည့်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အချောင်းညာပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ကြီးတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မင်းအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်မှန်နေရာ326နေရာလိုအပ်ပေမဲ့318နေရာပဲအနိုင်ရခဲ့တာပါ။ DUP ကအမှတ်နေရာ10နေရာအနိုင်ရထားပါတယ်။ဒါမဲ့ဇွန်လ19ရက်နေ့မှာဘီယမအဲလစ်ဘက်ကအစိုးရရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိန့်ခွန်းပေးမှာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေပါတယ်။နောက်ဥရောပသမ္မတကလည်းဗီတင်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုတော့တာပါ။ဗီတင်အနေနဲ့မူလစီစဉ်ထားတဲ့အတိုင်း ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗြိတိန်ဝန်ကြီးချုပ်အမေရိကအတီးပြုတ်ပြောဆိုထားပြီးဖြစ်ပါတယ်။မင်းစနေနေ့တုန်းကတော့ဝန်ကြီးချုပ်အမေရဲ့ထိပ်တန်းလက်ထောက်နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမာဆက်ပြီးမြေကျင်နဲ့ဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့ကိုစားပေးတဲ့ပါတီခေါင်းဆောင်မင်းက
ပြည်ထောင်စုမြို့ရွာဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းရဲ့2019ခုနှစ်အနေနဲ့ပြစ်ခတ်ခဲ့တာကြောင့်300ဒီဆုံးပြီးတော့တယောက်တန်းရရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်ဒီဖြစ်ကနိုင်ငံအပြင်နဲ့အချင်းခင်မှာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်နဲ့ပြစ်တဲ့သူကိုအမေရိကန်စစ်သားတွေကချက်ချင်းပဲပြန်ပြစ်တတ်ခဲ့တယ်လို့နိုင်ငံအပြင်နဲ့အစိုးရပြောခွ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ောင်ကိုအတည်ပြုထားပြီးနောက်ဆုံးဖြစ်တဲ့အခြေအနေတွေကိုလည်းပြောပြထားတယ်လို့ဆိုပါတယ်။နိုင်ငံပြည်နယ်မှာဖြစ်ခဲ့တဲ့ဒီသေဆုံးမှုဟာအစောပိုင်းကဟယ်မန်ပြည်နယ်မှာအမေရိကန်ဘက်ကမှပစ်လို့အာဖဂန်ရဲတပ်ဖွဲ့ဝင်၄ယောက်သေဆုံးတာနဲ့ဆက်ဆက်မှုရှိနိုင်သလားဆိုတာကိုတော့အာနာပိုင်ဒီဘက်ကစစ်ဆေးကြည့်ရှုနေတယ်လို့အာဖဂန်မှာရှိတဲ့နိုင်ငံတကာအကြီးအကဲသံတမန်တို့ကပြောပါတယ်။ဟယ်မန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့တောင်းပန်ထားပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တဝဲမြို့အနောက်တောင်ဘက်ပင်လယ်ထဲမှာပြက်ကျခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါတော်သူတွေတဲ့က59ဦးရဲ့ရုပ်အလောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်ဇွန်လ9ရက်နေ့ကပြက်ကျခဲ့တဲ့တပ်မတော်လေယာဉ်မှာလူပေါင်း122ဦးလိုက်ပါသွားတာကြောင့်63ဦးတို့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပါတယ်လေယာဉ်ပြက်ကျခဲ့ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူးပြတ်ကျခဲ့တဲ့တရုတ်ထုတ် Y8 လေယာဉ်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်။တပ်မတော်မိသားစုတွေတပ်သား6ကြီးလေယာဉ်ဖြစ်ပြန်တန်းနေတဲ့ Y8 လေယာဉ်ကပြီးခဲ့တဲ့သတင်းပတ်ပုတ်ထုံးနေ့နေ့လယ်ပိုင်းမှာဗိက္ကာနေရန်ကုန်ကိုပြန်တန်းစင်မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်။ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဝဲအကြမ်းရှာဖွေကယ်ဆယ်ရေးကိုစတင်ခဲ့တာဖြစ်ပါတယ်ရှင်။
ဒီဘက်ကတင်ပို့တဲ့ကုန်ကုန်စည်းတွေအပေါ်မှာမိခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအနည်းဆုံးကုန်တင်လေယာဉ်40နဲ့စားနပ်ရိက္ခာတွေတင်ပို့ခဲ့ပြီးဆက်ပြီးလည်းတင်ပို့သွားမှာဖြစ်တယ်လို့အီရန်လေကြောင်းရဲ့ပြောခွင့်ရရှရုတ်နူရှာဘာဒီကပြောပါတယ်ကာတာနိုင်ငံကိုစားနပ်ရိက္ခာအဓိကတင်ပို့ရာတစ်ခုပြီးသောကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နယ်ဇက်ကိုဆော်ဒီအာရေဗျကပိတ်လိုက်ပြီးနောက်မှာတော့ကာတာနိုင်ငံတွင်စားနပ်ရိက္ခာမလုံလောက်မဲ့အရေးစိုးရင်ချက်နဲ့တူရကီဘက်ကလည်းကာတာနိုင်ငံကိုစားနပ်ရိက္ခာထောက်ပံ့မယ်လို့ပြောဆိုထားပါတယ်။ကာတာနိုင်ငံကအီရန်နိုင်ငံနဲ့အစ္စလာမစ်စစ်သွေးကြွတွေကိုထောက်ပံ့တယ်လို့ဆွတ်ဆွဲပြီးဆော်ဒီအာရေဗျအာရဗ်စော်ဘွားများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကကာတာနဲ့တန်တမာရေးဖြတ်တောက်ခဲ့တာပါ။ဒီပေါ်မှာကာတာဘက်ကတော့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေလို့တုံ့ပြန်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာတာနိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဆော်ဒီအာရေဗျနဲ့တခြားပင်လယ်ကွေ့နိုင်ငံတွေအနေနဲ့နောက်ထပ်ပြဿနာတွေထပ်မကြီးစေဖို့နဲ့ကာတာကိုပိတ်ပင်ထားတာတွေဖြေလျှော့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လဆင်ကပြီးခဲ့တဲ့တောက်ကြနေ့ကတိုက်တွန်းပါတယ်။ဒီလိုပိတ်ပင်မှုဆောင်ရွက်တာတွေကလူသားချင်းစာနာမှုဆိုင်ရာအကျိုးဆက်တွေပေါ်ပေါက်လာနိုင်ပြီးတော့အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ရဲ့ Islamic အစွန်းရောက် IS အဖွဲ့ပေါ်ချေမှုန်းမှုတွေအပေါ်မှာတဲ့ရောက်မှုရှိနိုင်တယ်ဆိုပြီးလဲအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာ
နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့အစည်း Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြေအကဲကိုတူရကီအစိုးရကဖမ်းဆီးပါတယ်အကြမ်းဖက်ဝါဒီအဖွဲ့ဝင်တဦးဖြစ်ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်မှုစောင့်ဆိုင်နေချိန်မှာပဲဖမ်းဆီးခံရတာလို့တူရကီနိုင်ငံပိုင်အနာတိုလူသတင်းဌာနကကိုကာပီ AP သတင်းကဖော်ပြပါတယ်AI အကြီးအကဲဌာနခိလစ်ကိုအင်ကာနီကထိမ့်သိမ့်ပြီးတောက်ချာနေမှာဖမ်းဆီးလိုက်တဲ့ဆိုတဲ့အကြောင်းနဲ့ပတ်သက်လို့အတည်ပြုပေးဖို့ VOA ရဲ့မေးမြန်းမှုကိုတော့အနာထိုလူသတင်းဌာနဘက်ကမတုံ့ပြန်ပါဘူး မစ္စတာဂီလစ်ကိုအခုလိုဖမ်းလိုက်တာဟာတရားမျှတမှုကိုလှောင်ပြောင်တယောလိုက်တာဖြစ်တယ်ဆိုပြီး ANF အဖွဲ့ကြီးကပြောဆိုပြီးသူ့ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်မစ္စတာဂီလစ်နဲ့တခြားရှင်းနေတဲ့ဟာဘိုင်လော့ဂ်လို့ခေါ်တဲ့စကားဝတ်မိုဘိုင်းစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံနောက်ပိုင်းအစ္စမေးယားပြည်နယ်မှာဖမ်းခံရတာဖြစ်ပါတယ်တူရကီစစ်အာဏာသိမ်းမှုကိုနောက်ွယ်ကကြိုးကင်ခဲ့သူနောက်အကြမ်းဖက်ဝါဒီအဖွဲ့တစ်ခုကိုဦးဆောင်သူလို့တူရကီအာဏာပိုင်တွေကဆွဆွဲထားတဲ့အမေရိကန်မှနေတဲ့ဘာသာရေးဆရာဖာတူလာဂူလန်ကဒီစာပို့စနစ်ကိုတုံးတာလို့လဲဆွဆွဲတာပါဒီစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်ကိုတော့မစ္စတာကီလစ်ကတရားခွင်မှာညှင်းဆန်ခဲ့တယ်လို့လဲ AI အဖွဲ့ကြီးဘက်ကပြောဆိုထားပါတယ်ရှင်
ခလန်တော်ဖြစ်တဲ့လေပြားကောင်းဆောင်ဟာမူမာဂရာဖီအသားဆာအီဖ်အယ်အစ္စလမ်ကိုငါးနှစ်ကြာဖမ်းဆီးထိန်းသိမ်းထားပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့သူကိုဖမ်းဆီးထားသူတွေကစနေနေ့မှာပြောလိုက်ပါတယ်ဆာအီဖ်အယ်အစ္စလမ်ကိုတောက်ချာနေကလွတ်ပေးလိုက်တာဖြစ်တယ်လို့သူကိုဖမ်းခဲ့တဲ့အဘူဘကာအယ်ဆဒစ်တပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်သူကိုဘယ်နေရာမှာလွတ်ပေးလိုက်တယ်ဆိုတာကိုတော့ပြောဆိုဖို့ငင်းဆန်သွားခဲ့ပါတယ်ခရီးပိုလီမျိုးတောင်ဘက်ဇင်တန်းမျိုးမှာခြေစိုက်တဲ့အယ်ဆဒစ်တပ်ဖွဲ့တာဝန်ရှိသူတွေကသူကိုလွတ်ပေးလိုက်တယ်ဆိုတာကို AP သတင်းဌာနကိုအတည်ပြုပါတယ်လီဗျားနိုင်ငံရှေ့ဘက်ချမ်းမာရှိတဲ့လီဗျားပါလီမန်ကမကြသေးခင်ကထုတ်ပြန်လိုက်တဲ့လူငယ်ချမ်းသာခွင့်ကြောင့်သူ့ကိုအခုလိုလွတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်နဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့ဆက်တည်မြင့်မြင့်ချင်တဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ဆက်တည်မြင့်မြင့်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတာဝန်ယူထားချိန်တုန်းကငွေကြေးဆိုင်ရာအရှုပ်ရှင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာဒေသအစိုးရရမုံငွေတွေကိုအစိုးရတစ်ထန်မလွှဲခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေရင်ဆိုင်နေရတယ်လို့မကွေးတိုင်းမှာဆိုရင်တော့စစ်ဆေးတွေ့ရှိမှုတွေကြောင့်ကြံ့ခိုင်ရေးဝန်ကြီးချုပ်ဟောင်းကငွေနဲ့ပစ္စည်းတချို့ကိုဒေသအစိုးရတစ်ထန်ပြန်လည်အနှံခဲ့ရပါတယ်။အခုချိန်ကြမှာဒီလိုထုတ်ဖော်ဆွဆွဲလာတာဟာနိုင်ငံရေးရွယ်ချက်ရှိသလားဆိုတာတန်တရားထားမိတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါတယ်။ VOA သတင်းတော်မမေခါကကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထင်းနဲ့တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်
။အခုလက်ရှိအချိန်ဒီမှာကအရင်တုန်းကအစိုးရအဖွဲ့ဝင်ဟောင်းတွေပါတီဝင်တွေနဲ့ပတ်သက်ပြီးတော့ငွေကြေးအရှုပ်ရှင်းတွေရှိနေတယ်ဆိုတဲ့ပြဿနာတက်နေရတာတွေရှိပါတယ်။အဲ့တော့ဒီဟာတွေကိုပါတီဘက်ကနေပြီးတော့ဘလို့အရေးယူဆောင်ရွက်နေလဲဘလို့စုံစမ်းစစ်ဆေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဥက္ကဋ္ဌဘာများပြောချင်ပါလဲရှင
်ကျွန်တော်တို့ပါတီအနေနဲ့တော့ပါတီပင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတဲ့ကိစ္စတွေကတချို့ဟာတွေကဒီလိုဆွဆွဲမှုတွေပြောဆိုမှုတွေဟာ2019ကြာပြည့်ရွေးကောက်ပွဲအပြီးမှာတော်တော်လေးလှုပ်လှုပ်ရှားရှားပူဖြစ်လာတကယ်လို့ဟဲ့လားဒီအကြောင်းအရာများနဲ့ပတ်သက်လို့ကြည်လည်မှုမရှိဘူးယူသားမှုမရှိဘူးတစုံတရာအမှားယွင်းထိန်ချန်ထတာတွေမဟုတ်တာတွေဟဲ့လားမေဆူးစလုပ်ထတာတွေရှိတယ်လို့ယူဆခဲ့ရင်လွန်ခဲ့တဲ့တစ်နှစ်ကျော်လောက်တည်းအလွဲပြောင်းမှာတခါတည်းဒီကိစ္စတွေဖော်ထုတ်ရှင်းလင်းနေတဲ့ကိစ္စတွေပေါ့အဲ့တော့တစ်နှစ်လောက်ငြိမ်သက်နေပြီးတော့မှအခုမှထပြီးတော့ဒီဟာတွေကိုတတိုင်းပြည်တိုင်းတနေရာပြည်တနေရာဒါလက်ညှိုးထိုးပေါ်ထုတ်လာတဲ့ဥစ္စာတွေဆိုတော့အကြောင်းရင်းကတော့ရှိမယ်လို့ယူဆတိုင်းပြည်ရဲ့အရေးအရာကိစ္စအရရက်ကိုကင်တွယ်ဟလာစီမံနေတဲ့လုပ်ငန်းစဉ်များလုပ်ရများဒီဟာတွေအောင်မြင်မှုကြာရှုံးမှုအဲ့ဒါတွေကိုကင်တွယ်နေတဲ့ပုဂ္ဂိုလ်ရဲ့အရေးအသွေးစီမံခံကောင်းမှုအရေးအသွေးပိုင်းမှာရှင်ရမယ်အစားနောက်တစ်ခါတိုင်းပြည်နဲ့လူမျိုးပေါ်မှာထားရမယ်သစ္စာတရားအချုပ်ချာအာဏာပေါ်မှာတံမိုးထားရမယ်ဟလာတံမိုးထားမှုဒီနေရာဒီမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ရမယ်အစားတစ်ဖက်ကကနငယ်ကျိုးငယ်နာတွေပေါ်ပြီးတော့အလဲထိုးတယ်ထိုးမယ်ဆိုတော့လုံနည်းလက္ခဏာများဖြစ်နေသလားအ
ဲ့တော့ဒီတော့ပါတီအနေနဲ့ကလက်ရှိပါတီရဲ့ရည်တည်မှုပေါ့နော်ပါတီရဲ့ငွေကြေးပိုင်းဆိုင်ရာတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ပါတီအနေနဲ့ဒီငွေကြေးအရှုပ်ရှင်းနဲ့လုံးဝမသက်ဆိုင်ဘူးဆိုတဲ့အဖြေစကားကိုပြောနိုင်တာလားရှင
်ကျွန်တော်တို့ပါတီဟာဥပဒေကိုလေးစားလိုက်နိုင်တဲ့သူများနဲ့ဖွဲ့စည်းထားတဲ့ပါတီပါစီကံကိုကျွန်တော်တို့အမြန်အလေးထားပါပါတီတစ်ခုရဲ့ရည်တည်မှုဝင်ငွေလမ်းကြောင်းစသဖြင့်ဒီဟာတွေကိုစိတ်ဝင်စားမယ်ဆိုရင် Adiga say when Zaraga, Pipaga when Larek Nanganyang Wiji at Tau Bunny Nanganyaga Luboku at Tau Bunny Achakuni. As a booby or say when Zaraga never ten. Papilule Erika Sariha Miminanga Chocha Anna Nanganore take down you where Chuck Isaru. A young Nan is saying saying was subtle in the Kisarichet. Cannot the job of Bioya, cannot body, Adari, the buying of the machine, who chained dealer, Lula Mashibu, we did talk band, you bugger you to the letter, Mashiba.
ลูกลูกဖြစ်လာတယ်ဆိုတော့ဒီနှောင်းဆက်ခုံချချက်ပြီးတော့ရဲ့နောက်ပိုင်းမှာဖြစ်လာတယ်နောက်တစ်ခုကကြတော့ဒီဟာကငငယ်ရင်းနဲ့ပတ်သက်တဲ့ຫນွေကြီးရဲ့ဥစ္စာမျိုးအကြေအစုတို့သွားတာဆိုကျွန်တော်ကြည့်ကြတယ်ဒီခုလောက်ဒီစနေဒါကငငယ်ရင်းလက်ခွက်လို့ကိုစံတက်တာလားလက်ခွက်တာလို့အကြေပြောချင်တာဒီလိုမျိုးလက်ခွက်ရေလို့လည်းတိတိကျကျမဆိုလို့ခြင်းပါဘူးတိုက်ဆိုင်မှုကိုပရိသမီလို့ဒီ ဒီမိုကရေစီလမ်းကြောင်းမှာအတိုက်ခံအင်အားစုတွေကိုလည်းထိုက်တဲ့နေရပေးရလိမ့်မယ်။သူတို့အဲ့ညာကိုရောက်လာအောင်လည်းပဲကူညီပေးရမယ်ဆိုတဲ့ concept နဲ့ဟိုတုန်းကအတိုက်ခံအင်အားစုတွေမှာစောစောလိုပြောအထင်မြင်လွဲမှားပွဲရအကြောင်းတွေရှိပြီမယ်။အများကြီးဖြေလျှော့ပြီးတော့လွတ်တော်တွေကိုဝင်လာနိုင်အောင်ဟိုတုန်းကဒီလမ်းကြောင်းကိုကျွန်တော်တို့ထွင်ပေးခဲ့တာ။အဲဒီနေ့ကျွန်တော်တို့အတိုက်ခံကိုရောက်နေတဲ့အခါမှာကျွန်တော်တို့ကျင့်သုံးခဲ့တဲ့ attitude မျိုးမဟုတ်ဘဲနဲ့စောစောပြောတဲ့ထောက်ကွက်တွေဆွဆွဲမှုတွေနဲ့လူလူကဟဲ့လားဒီပါတီဟာဒီလိုပါတီပါညာဆိုတာမျိုးနဲ့ကျွန်တော်တို့ assessment လုပ်သွားတဲ့အနေအထားမျိုးဖြစ်မှာကိုတော့ဒါကျွန်တော်တို့ကြိုးပြီးတော့စဉ်းစားရတယ
်။ကျန်းခံရေးပါတီအခုထအူတန်းထေကိုမမေခမြင်မြန်ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့မြန်မာရေးဆွေးနွေးခွင့်အလဲဖြစ်ပါတယ်နိုင်ငံရဲ့စီးပွားရေးစတဲ့မှုနဲ့ပညာရေးကိုတိတ်ဦးစားမပေးနိုင်တဲ့ပတ်ဝန်းကျင်ကြောင့်ဝမ်းသာရှာကြတဲ့ကလေးငယ်တွေကိုပညာသင်ကြားပေးဖို့လုပ်တာမှာပိုခက်နေတယ်လို့ဒီကလေးတွေရဲ့ပညာရေးကိုလှုပ်ဆောင်တဲ့ Mymin Project ကိုဦးစီးတည်ထောင်သူကိုတင်မမောင်အေးကပြောပါရယ် Marketing Future တွေတွဲဆုံမြင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ဒီမှာမအေးအခုလို့ Star Group ရုပ်ထိလာပြီးတော့တကူတကားသိဆုံးမင်းရွင့်ပေးတာအများကြီးဖြစ်စစ်တမားရဲ့ရှင
်
ဟုတ်ကဲ့အာပရမအုပ်ဆုံးမေးချင်တာကတော့ကိုတင်မမအေးဟာဒီ88ကာလမှာဒီလူလူရေးခင်မှာပါဝင်လာပြီးတော့အဲ့နောက်ကစပြီးတော့ပြည်ပကိုထွက်လာခဲ့ပြီးတော့ပြည်ပမှာအချင်းတော်ကြတာနေသွားပြီးတဲ့နောက်မှာမှဒီမြန်မာနိုင်ငံကိုပရမအုပ်ဆုံးအချိန်ဒီနှစ်ပေါင်း20 25နှစ်လောက်ကြာပြီးတော့မှပြန်သွားခဲ့တယ်ဆိုတော့ကျွန်တော်တို့သိရတယ်လေဆိုတော့အဲ့လိုပြန်သွားပြီးတော့အခုမြန်မာနိုင်ငံမှာရှိတဲ့ဒီအရွယ်မရောက်သေးတဲ့ကလေးတွေကြောင်းသွားမယ်အရွယ်မှာကြောင်းမသွားဘဲနဲ့အလုပ်ခွင်မှာရောက်နေတဲ့ကလေးတွေကိုပညာသင်ကြားပေးတဲ့ထူးခြားတဲ့အစီအစဉ်လေးတစ်ခုကိုလည်းလုပ်နေရဲ Mymin Project ပေါ့နော်ဒီ mobile ရွေးလျားပညာရေးပေါ့ဒီကလေးတွေရှိတဲ့နေရာတွေမှာလိုက်ပြီးတော့စတင်ပေးရဲဆိုတော့ဒီလိုအစီအစဉ်လေးလုပ်ဖြစ်အောင်ဘယ်လိုစပြီးတော့စိတ်ကူးရသွားမိတာလဲ
အေးပေါ့အဓိကတော့88ရေးခင်းတွေမှာပါဝင်ပြီးတော့အဲဒီတော့ကျွန်တော်စရုပ်ထားနဲ့ကျွန်တော်တို့မှာကြောင်းတက်နေပါတယ်အာဒီလိုပဲဟိုဟိုပြေးဒီပြေးနေရေးခင်းနေမှာအကုန်လုံးပါကြပြီးတော့89လောက်ထဲကကျွန်တော်ဒီဘက်ရောက်တော့ပေါ့နော်အဲ့တော့နှစ်ပေါင်း20ကျော်ကျော်ကြာမှာပေါ့နော်ဒီအကုန်လုံးနှီးမျိုးပေါင်းစုံနဲ့ပေါ့နော်ဒီစေအစိုးရဟိုတိုက်ဖြတ်ရေးတောင်းလိုက်ရေးကျွန်တော်လုပ်ခဲ့ကြပြီးတော့ဟိုအပြောင်းလဲတစ်ခုကိုကျွန်တော်စောင့်ခဲ့ကြတာပေါ့နော်စောင့်ပြီးတော့ဒီအပြောင်းလဲတစ်ခုဖြစ်လာလို့ရှိရင်တော့တို့တွေဟိုကိုတိုင်းမီကိုပြန်ကြပြီးတော့တနိုင်ဟိုအစဉ်ပြေတဲ့နေရာတင့်တော်တဲ့နေရာနေမျိုးဟိုဟိုဝင်ထမ်းကြမယ်ဆိုရဲစိတ်ကတော့အများကြီးရှိခဲ့တာပေါ့နော်အဲ့တော့အာဦးသိန်းစိန်အစိုးရတက်လာတဲ့ခါကျတော့အပြောင်းလဲစဖြစ်လာတဲ့ခါကျတော့အဲ့မှာကျွန်တော်တို့မြန်မာပြည်ကိုပြန်ပြစ်ခဲ့ကြတာပေါ့နော်ပြန်ပြစ်ခဲ့တော့တုံးစံတိုင်းဟိုနိုင်ငံရေးစိတ်တက်တွေနဲ့ခုနကလူခွင့်ရေးစိတ်တက်တွေထုတ်ရကြတယ်ဆိုတော့ဒါတွေကိုမျောလင့်ပြီးတော့ကျွန်တော်တို့ဟိုပြန်ကြတာပေါ့နော်ဒီလိုခွင့်ရေးတွေနဲ့ဟိုဘလိုကဏ္ဍတွေကနေဝင်ပြီးတော့လှုပ်ဆောင်နိုင်ကြမယ်ဆိုရဲယူရဲကျွန်တော်ပြန်ကြတယ်ဒါပေမဲ့တကယ်တမ်းဟိုအပြောင်းလဲကဖြစ်လာတဲ့ခါကျတော့သူကဘယ်လိုပြောမလဲဒီအပေါ်ကနေပြီးတော့မှတေးချာထိန်းချုပ်ပြီးတော့မှစနစ်တကျနဲ့ပြောင်းလဲတဲ့အပြောင်းလဲဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့လိုဒီ88တရားထွက်လာတဲ့ဒီလူတွေအနေနဲ့အကြောင်းသားတွေအနေနဲ့ကပြန်ဝင်ပြီးတော့ပူးပေါင်းလှုပ်ဆောင်မှုဆိုတဲ့ဟာကြီးကတော်တော်ကြီးကိုခဲယဉ်သွားတယ်အဲ့တော့ပထမအချိန်ကျွန်တော်ပြန်သွားတဲ့အချိန်မှာ ဒီလိုမျိုးအခွင့်အရေးတွေနဲ့ကျွန်တော်တို့မတွေ့ခဲ့ရအောင်မတွေ့ခဲ့ရခါကျတော့ဘာသွားစဉ်းစားမိလဲဆိုတော့ okay ကိုကလည်းဒီဘက်မှာအကြောင်းတွေပါတက်ပြီးတော့ပညာဘယ်လိုဆိုနည်းပညာတွေပတ်သက်တဲ့အလုပ်တွေပါလုပ်ခဲ့ကြတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ company လေးတွေ consulting firm တွေများစပြီးတော့လုပ်နိုင်မလားဆိုတဲ့ဟာကိုစကြည့်ပြတာပေါ့နော်အဲ့လိုစကြည့်ရင်တကယ်ချင်းဟောင်းနေနဲ့ပြန်ထွေးပြတယ်လက်ဖက်ရည်ဆိုင်တွေမှာပြန်ထိုင်ပြတယ်ပေါ့နော်အဲ့တော့အဲ့မှာဘာသွားတွေ့ရလဲဆိုတော့ခုနကဒီကလေးသူငယ်တွေနေရာတိုင်းလိုလိုမှာပေါ့နေရာတိုင်းလိုမှာလက်ဖက်ရည်ဆိုင်တွေစားတောက်ဆိုင်တွေလမ်းဘေးတွေလမ်းစုံတွေမီးပွိုင်းတွေမှာပန်းရောင်းနေတဲ့ကောင်တွေဒါပြလို့ရှိရင်ဒီစိတ်ကန်းနေမှာဆိုလို့ရှိရင်လည်းပေါ့နော်ဒီသူတို့ရဲ့ဒီခန္ဓာကိုယ်လေးတွေနဲ့ကိုဘယ်လိုပြောလဲဟိုမတန်တဆကြီးမားတဲ့ကုံတွေဝင်တွေကိုထားပြီးတော့လှုပ်လှုပ်ကြကလေးသူငယ်အများကြီးတွေ့ခဲ့ရတယ်။အရိယာမှာတဆင့်ကျွန်တော်တို့တငယ်ချင်းတွေစုမိကြပြီးတော့ငါတို့ဒီကလေးသူငယ်တွေအတွက်တခုတော့လုံးမှဖြစ်မယ်ဆိုပြီးတော့ဘာလုပ်ကြမလဲဆိုပြီးတော့စပြီးတော့ဆွေးနွေးကြရင်တိုင်ပင်ကြရင်နဲ့ဒီခုလို mini project ဆိုပြီးတော့เนาะမြန်မာရွေလျားပညာရေးစီမံရေးဆိုတဲ့ဟာတွေပေါ်လာတာပေါ့နော်။အဓိကတော့ရှင်းရှင်းလေးပဲဟိုเจ้าတွေကိုစာတင်เจ้าတွေကိုမသွားနိုင်တဲ့ကလေးသူငယ်တွေကိုကျွန်တော်တို့ဒီဘက်စကားကြီးရေစာဟိုဟိုကုန်တင်ကားအဟောင်းကြီးတွေကိုစာတင်เจ้าလေးတွေလုတ်ပြီးတော့ဒီကလေးသူငယ်တွေလှုပ်လှုပ်နေတဲ့နေရာတွေစီကိုငါတို့သွားပြီးတော့စာသွားတင်ကြမယ်ဆိုတဲ့ idea ထွက်လာ
။အဲ့တော့အခုလိုမျိုးဒီကလေးတွေကိုသူတို့အလုတ်ခွင်ထဲထိလိုက်ပြီးတော့သွားပြီးတော့စာရပြင်ပေးတယ်။ဒါပေမဲ့ဒီလိုတင်တဲ့အခါမှာဒီအလုတ်ရှင်တွေရောဒါကိုသဘောကျသားရဲ့လားပေါ့နော်။နောက်တစ်ခုကလည်းဒီလိုဟိုဆိုသူတို့ရဲ့အလုတ်ထဲကနေပြီးတော့အချိန်ဖက်ပေးရတော့မှာ။ဒီပေါ်မှာနောက်ဒီလိုသွားရတဲ့အချိန်မှာကလေးတွေကတော့ဒါကိုလူလူလားလားသင်ချင်းစိတ်ရှိသလားဘယ်လိုအဲ့လိုဒီတကယ်လုပ်ငန်းခွင်မှာလုပ်နေတဲ့အချိန်မှာကြုံတွေ့ရတဲ့အခက်အခဲတွေရောဘာတွေများရှိမလဲ
။ဒီကလေးလူသမားတွေပေါ့နော်။ကလေးအဲ့လိုလှုပ်နေရတဲ့ကလေးသူငယ်တွေကဟိုအများကြီးပဲ။အများကြီးပဲဆိုတော့ကျွန်တော်ကပထမဦးဆုံးဘာယူလိုက်လဲဆိုတော့လက်ဖက်ရည်ဆိုင်တွေကိုယူလိုက်တယ်။ဖေးတဲ့နေစားတော့ဆိုင်မှာရှိနေကလေးသူငယ်ကိုကျွန်တော်အရင်ယူလိုက်တဲ့ခါကျတော့စိုင်းရှင်နေနဲ့ကျွန်တော်အရင်ဆုံးစပြီးညှိရတာပေါ့နော်အဲတော့လဖေးရည်ဆိုင်ဆိုတော့ဒီဆိုင်နဲ့ဆိုင်ကဘယ်လိုပြောလဲနားတဲ့အချိန်ချင်းမတူဘူးပိတ်တဲ့အချိန်ချင်းမတူဘူးဆိုတော့အဓိကကျွန်တော်တို့ဘာသွားညှိရလဲဆိုလို့ရှိရင်ဒီကလေးသူငယ်တွေသူတို့နားတဲ့အချိန်မှာစိုင်းပိတ်ပြီးတော့စိုင်းပိတ်သွားတဲ့အချိန်မှာကျွန်တော်တို့ mind project ကလာပြီးတော့သူတို့ကိုဒီလက်တွေ့ကြတဲ့အသိဉာဏ်ပညာဘူသူတာတွေအခြေခံစာတမ်းမြောက်ရေးကိစ္စတွေနောက်ဆုံးမှာပေါ့နော်ဒီကွန်ပျူတာအင်တာနက်တွေနဲ့တမင်ဝန်းကျောင်းပညာတစ်ခုတည်းသင်ပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ကသူတို့စီမှာခွင့်တောင်းရတာပေါ့နော်ဆိုင်ရှင်တွေညှိရတာပေါ့ဟိုကျွန်တော်တို့နိုင်ငံကလည်းမြန်မာပြည်ကလည်းဟိုအားရစရာတစ်ခုကတော့လေဟိုဆိုင်ရှင်တွေအကုန်လုံးလို့လို့ကဒီဘယ်လိုပြောလဲပရာဟိတစိတ်ဓာတ်တွေအကုန်လုံးရှိကြတယ်ဒါပညာဒါနပေါ့နော်ပရာဟိတစိတ်ဓာတ်ကအကုန်လုံးရှိကြတယ်အဲ့တော့ခုနကသူတို့နားတဲ့အချိန်လေးတွေပဲတနာရီကွဲနှစ်နာရီလောက်ကိုကျွန်တော်တို့ကဆိုင်ရှင်တွေညှိပြီးတော့အဲ့လိုမျိုးအခြေအနေမှာတော့တည်ရတယ်။တော့တည်ရတဲ့အခါကျတော့ဘယ်ဖြစ်လို့လဲကလေးသူငယ်တွေလက်ဖက်ရည်ဆိုင်ဆိုတော့ထုံးစံတိုင်းပြည့်တဲ့အတိုင်းကောင်းနေမနေ့၄နိုင်၅နိုင်လောက်တည်းထားကြတာပေါ့နော်။အဲ့တော့ကျွန်တော်တို့တစ်ခါကျရင်ညနေဆိုင်ပိတ်ပြီးမှတော့တည်ရတဲ့အခါကျရင်တို့ရပြင်ပန်းနေရတာချာရှိမယ်။ပြောချင်ဒီကလေးသူငယ်အများစုဆိုတာကလည်းဒီမူလာတန်းအဆင့်လောက်ကနေပြီးတော့ကျောင်းထွက်လာကြတဲ့ကလေးတွေများတယ်။နှစ်တန်းသုံးတန်းလေးတန်းနေပေါ့နော်။အဲ့တော့သူတို့ကိုယ်တိုင်ကဟိုစာသင်မယ်ဆိုလို့ရှိရင်ကိုယ်ကိုပြန်ကြည့်ပြီးတော့ဆရာကျွန်တော်ဟိုဟိုကျောင်းမတက်ချင်လို့စာမသင်ချင်လို့ကျောင်းထွက်ပြီးတော့ရောအားနေထွက်လာပါဘောနော်အဲ့တော့စာပြန်တင်မယ်ဆိုတော့စကလုံးကြီးကသူတို့တက်ကလက်တွေ့မကြတော့အဲ့လိုမျိုးခက်ခဲတွေ့ရတဲ့ခါကျတော့ကျွန်တော်တို့ကသူတို့ဘယ်လိုလုပ်ရလဲဆိုတော့သူတို့နားလည်နိုင်မယ်သူတို့လက်တွေ့ကြမယ်စကလုံးနေပြီးလို့ရှိရင်တင်ယုံညွန်းန်းဆိုလို့ရှိရင်သူတို့ရဲ့လက်ရှိဘဝအခြေအနေနဲ့အဆက်မဲ့တင်ယုံညွန်းန်းတွေပြီးလို့ရှိရင်ပြန်ပြီးတော့ချက်ချင်းအသုံးချနိုင်တဲ့အသိဉာဏ်ပညာဘူးသူတာတွေကျွန်တော်တို့ပေးရအဲ့တော့တင်ယုံညွန်းန်းဆွဲရပြန်မှလည်းခက်ခဲရှိတယ်ဆိုင်ချင်းနေနဲ့ညှိပြီးတော့သူတို့စာသွားတင်ဖို့အချိန်ပေးဖို့ကလည်းအခက်အခဲရှိတယ်ပြီးလို့ရှိရင်စာစတင်ပြီးအတန်းစဖြစ်ပြီးဆိုရင်တောင်မှပဲသူတို့ကလေးသူငယ်တွေကိုတောက်လျှောက်စိတ်တက်တက်ကြွစွာနဲ့ပျော်ပျော်ပါးပါးနဲ့ဒီမိုင်မီတန်းကိုလာဖို့ဟိုဆွဲဆောင်ရတဲ့အခက်အခဲတွေရှိတယ
်အခက်အခဲတွေကတော့မျိုးမျိုးပဲ
ပေါ့ဟုတ်တယ
်ဆိုတော့ဆော့ဆော့ကလေကိုတင်မမကြီးတခုထောက်ပြသွားတာကအရင်မြန်မာနိုင်ငံကမထွက်ခင်အချိန်တုန်းကရှိတဲ့အနေအထားနဲ့မြန်မာနိုင်ငံကိုပြန်သွားတဲ့အချိန်မှာတွေ့ရတဲ့ကလေးလို့တမအသုံးပြုမှုတွေပေါ့ဆိုတော့အရင်တော့ဒါဗမာပြည်မှာဆင်းရဲတဲ့နိုင်ငံတွေမှာတော့ကလေးတွေဆိုတာမိဘရဲ့လေလုံငန်းပဲဖြစ်ဖြစ်စီးပွားလုပ်ငန်းကူပွိုင်းကူကြရတာရောရှိပါတယ်ဒါပေမဲ့အခုအချိန်မှာကျတော့မြန်မာနိုင်ငံမှာကဒီနေရာတိုင်းမှာပဲနေရာတော်တော်ကလေးလုပ်တမမရှိတလောက်ဖြစ်နေတယ်အိမ်တွင်အကူမှာပဲဖြစ်ဖြစ်နောက်စားတောက်ဆိုင်လက်ဖက်ရည်ဆိုင်ရှိသမျှလမ်းဘေးမှာဈေးရောက်တာပဲဖြစ်ဖြစ်ပေါ့နော်ကလေးလုပ်တမတွေကတော်တော်များများရှိနေတယ်ဆိုတော့ကိုတင်မမောင်အေးလဲကိုရိုင်းအဲ့မှာထဲထဲဝင်ဝင်သွားပြီးတော့လုပ်တဲ့အချိန်မှာဒီကလေးလုပ်တမအသုံးပြုမှုတွေဘယ်လောက်ထိစိုးစိုးဝါဖြစ်နေတာကိုတွေ့ခဲ့ရလဲ
ပြန်ပြီးတော့အခုကျွန်တော်တို့မိုင်းမီစတဲ့ရဆိုလို့ရှိရင်အခုက2014မှာတကောင်စင်ပထမဆုံးသူတို့နှစ်ပေါင်းများစွာကြာပြီးပထမဆုံးကောက်တယ်ပေါ့နော်ဒီ2014တကောင်စင်ရဆိုလို့ရှိရင်တော့ဒီစုစုပေါင်းပေါ့နော်ကလေးလူဦးရေပေါ့နော်အသက်5နှစ်ကနေ18နှစ်ကြားကိုသူက73တန်းကျော်ကျော်ရှိတယ်လို့ပြောလာတယ်ပေါ့နော်အဲ့ထဲမှာမှာကျောင်းနေတဲ့ဟိုကလေးဟိုကျောင်းသားဦးရေကသူက 9.5 တန်းလောက်ရှိတယ်အဲ့ဒါနှုတ်ရလို့ရှိရင်5တန်းကျော်ကျော်က Jangan bimbang yang ni, kalau itu ni, bukan. Ngah dah jauh jauh dah jauh, nengah ye dua ini cerita lu sih. Saya yang orang ni bawa sih. Ayo mew, saya yang orang sih dek kalau itu ni dia, sahaja jangan bimbang sih. Jangan bimbang yang ni. Ait he mama, kena ka, lidan, ngah dan, tongan, natan, belau lezat di jam tu. Oh, temu temu, bukan. Temu tu pun, lodi lodi jah sih, jangan mati. Tadi tu lah di kalau tu mesti. Tapi dah, sentan ye. Sawi ni ye dua kotor, yoma ni jarak, bukan? Airo, di ngada ni balau si dia di dungai ni, bukan? Kelih dungai ni, kau cina rumah kah, perlu bawa ni di cawu ni bukan cawu di mana jauh jauh biro, terus ye bawa malas, aku di kelih dungai ni sebab mana di terus miba ni ni cecik kengin cini ni ane, bukan? Di nunu tu ni, cipen biro mah, luat eh tinja binyaru, tinja ame cengiu eh mah, bet tinja nain bene. Kalau mew mewe pawai lalu lalu ni ada kerja, bukan dalam sebab di time ini juga di yang hari itu semua sokong dua.
So cuma bimbang bimbang ada tiada naik ramai yang ni bau sesat dah se, so yang lepas kita salu, yuyun lagi tiada naik sih nak, binyai bawa mereka lumi bawa mereka kelir lupa lupa ini bawa, jadi ramai sih kita tahu, so aku le di aku le sih cima arah dah, baru tu bawa di, anda di usang ni jadi asuh jadi lari so, di kelir lupa mari ye tiada mana patut biro, bukan biro. Kelilu kemar, tung piu muri, kelilu kemar ini sesuatu yang kaya ni, I piye je, jauh nak bayar jaga ni lah. Di sini di piau nabu, biar lihat di tu suria leter mao, kalau tu biar malu jam le.
Oh, yang sesuara ni piau naik sini no, yang awak suruh ni cenderung di kelilu kemar suruh sekalu nama cenderung tunggu mesti je, sini pun. Aiy sini ni kula si mao suria kuda, kuna ka. Oh, jangan bila yang negri, bila yang asli negri, lama bila yang asli itu terus cina ke, cina apa, cina ni ni pun, no. Biro sih, kau di energi soya, tapi yang nampai mah, di jangan bila ni tetap dah uzi tanah sobiro, cina ye, wni tanah ama, ate uzi tanah ate pun je. Ai uzi tanah ye, dia udi je ne, lusang je dia lor. Kena jangan bila yang negri itu ni dia. Letu je, di ni apa ni? Bukan lah, bebo sura jiwa je. Ayo, di kalau di mami ye jiwa je di udi je ni, dulu berapa ni? Ayo, uzi tanah sah dera, terus jenar logo, program le, lelengkan le, lelang kami dosi. Di mami ni apa tak biro jenar presentation itu apa biro ni biro mah bebo. Aku, uzi tanah sah dera, jenar logo lah, wen biro. Di uzi tanah tu luar de policy, strategy, why biro sura biro jenar cawat jenar lagi. Ayo, biang le dia lah, kena pilih ni. So ya, le di pada na iu siapa mesra ti ni bi, tapi di bawah ini mah be, kuna ga di pada na iu siapa utam mah be, kuna ga luar ceri amnya isi. Ayo ayah ziarah ya lo pin ni bi, tapi china luar deh me, ni jenis jenah di kredit ni ceri cawan ni pihon dah mah mau deh bu, tapi di bawah ini mah le baru ya le so kuna energi so ada bi nak pun mah di cikang luaran sa dia sahwi ni ye de, ada dia boleh kekeh lah jenah tu ni, tapi jenah lu kula kuna ujujo Jauh kau dijauh ke arah, lepas itu ni lembaga terus ya di internet dah yang kan lusa video, pertanyaan ni arah, oh, kekeh di pemian lah esok jono tu ke arah, hari tu arah jono siu jauh mana kelih dengan pemian lah. Jadi biar ni mah, kena kelih dengan jadual pilih semua dua kah, sahwi ni sendiri belum eh, lokan ni, oh, pandi belum eh, jadi biar ni mah saya sahaja jauh ni, oh, penyanyi, oh, seni dia, lalu jala belum, faham? Ayo dari kongong oh, terkujin siu, lagi seni belum ya. Ayo, kena wujud tanah. Tapi saya wujud tanah. Buang biro mah, kain tu pesen mah, yang mereka tanah pilih. Ayo, kulai si mah, kena biar ni. Jom biar kita tanah wujud tanah pilih lah itu. Jangan lupa kita nyai yang ni jadi pilih lah. Kulai si mah ni wujud tanah ni usang ni. Oh, dua ni jangan lupa buang lusang lah itu. Nyai ni, tak mesti ni jangan lupa di mian dah lah itu. Biro lusang gue ni, yang ni itu ni. Lusang ni ayam jangan mesti. Ayo, jangan lupa ni. Nau tahun ni ni, awam lah. Jauh jauh ni muri, oh, tu terus muri. Ni apa la ni muri? Ni apa ni mal?
Kau lu cik cawe, cik tu ni apa mal?
Cik tu ni apa mal?
Apa senten sedek ni mal? Yesus negan season guna singgah jarak separe view ni apa? Tenengun nengya radio season gus selat tolong pini mal esh.
ဒီဝေးမြန်မာပိုင်းအတန်အတွင်းအစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ26လေး30နှစ်နဲ့40လုံးမှာနားဆင်နိုင်ကြည်။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့25အမီတာတွေမှာထုတ်လွှင့်ပေး
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30မိနစ်နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရပါမယ်။မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြန်ကြားပေးကြပါမယ်။တန်းတန်းဆိုတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ VOA တိုက်ရိုက်ထုတ်လွှင့်မှုကိုကြည့်ရှုပြီးရေးလာတာကတော့
LINE မကောင်းရင်မနေ့ပိုင်းပြန်ကြည့်ရတယ်။ VOA အရင်ကရေဒီယိုအစီအစဉ်ကအတန်ကိုပဲအားပေးခဲ့ရတာအခုတော့ရုပ်တံကြည့်ပြီးအားပေးရတော့အရင်ကအဖွဲသားအားလုံးဟာအတန်နဲ့ပဲရင်းနှီးခဲ့ရပေမဲ့အခုတွေ့ရပြီ။ကျေးဇူးပါနော်။မဆုမြတ်မွန်ပဲရောက်နေလဲ
ဟုတ်ကဲ့ပါမဆုမြတ်မွန်တယောက်ရှိပါရဲ့နော်ရုပ်တံရောရေဒီယိုရောအတန်လွင့်တင်ဆက်မှုတွေကိုလည်းနေ့စဉ်မပြတ်လုပ်နေပါတယ်မင်းမြတ်နဲ့အကြောင်းလည်းပြောလိုက်ပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့ရက်သားတွေကိုရိုက်နှက်နေတဲ့ရုပ်တံဖိုင်တစ်ခုတက်လာပြီးတော့အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဗီဒီယိုကနေပြီးတော့သတင်းတင်ပြပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်တွေသူတို့ထင်မြင်ယူဆချက်မျိုးစုံကိုပြန်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဝေမျှပေးကြပါတယ်ရှင်အာစာပင်နာဆိုတဲ့သောရရှင်ကတော့ပြည်သူတွေကိုဘယ်သူမှအနိုင်ကျင့်ခွင့်မရှိပါဘူးဆိုတော့အခုလိုရေးလာပါတယ
်တမရော့သားတွေအဲ့လိုပြည်သူတွေကိုအနိုင်ကျင့်ခွင့်လည်းမရှိဘူးရှိလို့မရဘူးပြည်သူတွေကိုစောင့်ရှောက်ကာကွယ်မဲ့အစားဒီလိုလောက်ရက်ကအောက်တန်းကြပါတယ်ပြည်သူတွေပေါ်မှာအထက်စီးနိုင်လွန်းတဲ့လောက်ရက်ကိုတာဝန်ရှိလူချင်းမင်းတို့ရဲ့အမိန့်စီကံမရှိဘူးလို့ဖော်ပြနေပါတယ်ပြည်သူတွေကိုဒုက္ခပေးရုံမကအနိုင်ကျင့်လွန်းတဲ့တမရော့သားတွေရဲ့လောက်ရက်ပါအထက်အုပ်ချုပ်မှုရဲ့ပေါ့ပြက်မှုကြောင့်ပြည်သူတွေအတွက်တက်မရော်ဟာကြောက်ဖို့ကောင်းနေပါပြီ
။အထက်အုပ်ချုပ်မှုပေါ်ရော်လို့ဒီတက်မရော်ရဲ့မှာလည်းမရှိတဲ့နဲ့မဖြစ်တဲ့ကိစ္စမျိုးတွေတွေ့နေရပါတယ်ဆိုပြီးတော့သူတို့ဆီအာဆန်ပင်လာရေးလာတာပါ။ကိုရဲကတော့
တက်ကတာလုံးရင်အစိုးရရောမီဒီယာရောအရက်ဖက်လူမှုတောင်းပြောင်းလူမျိုးစွဲသမားတွေရောအားတက်တရောပါပဲ။မတရားတာကိုလက်မခံသလိုမတရားတာကိုသဘုံလုံးတဲ့အခါမျက်စိပိတ်နားပိတ်ဖြစ်နေတတ်တာကိုရောလက်မခံသင့်ပါဘူး။
အခုလိုမျိုးတက်ကလုံရင်တော့မီဒီယာကပြောပါတယ်။တဘုံတွေလုတ်တဲ့အခါမှာတော့မျက်စိပိတ်နားပိတ်ဖြစ်နေတာလက်မခံပါဘူးဆိုပြီးရေးလာပါတယ်ရှင်။အိုက်ဆန်ဆိုတဲ့သောရရှင်ကတော့ပန်စေးတက်ကစဖအဖွဲလုံနေတာပါတယ်။သူတို့လည်းလွန်ခဲ့တဲ့တလကျော်နှစ်လခန့်ကကွက်ခိုင်မြို့နယ်မိုင်းယူလေးရွာတွေကသူတို့စခန်းကို TNL တင်းသွားတာလူတွေတချို့တည်ပြီးတော့တချို့တွေကတော့အဖမ်းခံရပါတယ်။ဒါကိုအခဲမကြီးတဲ့အနေနဲ့ဒီလိုပြန်လုတာပါ။ဒီတစ်ခါကလူတွေဆိုဘယ်သူကဘာဆိုရလဲ။အတိနေရပဲတဲ့မဆမ်းပါဘူးဆိုပြီးရေးလာပါတယ်။တချို့တွေကတော့ဒီမှာရိုက်နှက်နေတဲ့သူတွေကတက်မရော်သားတွေမဟုတ်ပါဘူး။တက်မရော်သားယူနီဖောင်းတွေဝတ်ဆင်ထားတဲ့သူတွေပါဆိုပြီးရေးလာကြတာတွေတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဆိုင်းစီသူဆိုတဲ့တော်ရှင်က
ဒီလောက်တေးကြတာတော့အရဲဝတ်တောင်းကျန်းသူတွေလို့ပြောသေးတယ်နော်။မိုင်းရောင်းရွာသားတွေကလည်းတဘုံတွေလက်ချက်လိုလိုတဘုံအဖွဲဝင်တွေလိုလိုနဲ့ငင်းဆန်ကြသေးတယ်။နောက်ဆုံးတော့အဖြေမှန်ပေါ်လာတာပဲ
။ထွန်းလင်းဆိုတဲ့ Facebook ပေါ်ကတော်ရှင်ကလည်းဒီကိစ္စမျိုးတွေကမဆမ်းတော့ပါဘူးဖြစ်လာခဲ့တာ။နှစ်ပေါင်းများစွာကြာပါပြီဆိုပြီးတော့သူ့ရဲ့အတွေ့အကြုံကိုခုလိုရေးလာပါတယ်
။တိုင်းမရက်ဒီသားတွေမှာဒီလိုပြဿနာမျိုးတွေခံစားလာရတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။သိတော့မထူးဆန်းတော့ပါဘူး။သူတို့သတ်မှတ်ထားတဲ့မဲရောက်နေမြေညိုရောက်နေမြေတွေမှာတမရော်ကရွာထဲဝင်လာတာနဲ့ရွာသားတွေထွက်ပြေးရတယ်။ရုပ်ရှင်တွေကဂျပန်တွေရွာထဲဝင်လာသလိုမျိုးဘဲကျက်ဝက်နွားတွေ့တဲ့ဟာအကုန်ပြစ်သက်စားဒီရွာတွေရှိနေလို့သဘုံတွေခိုးလို့ရတယ်။ရိတ်ခါတွေရနေတယ်ဆိုပြီးတော့ရွာဦးမီးရှို့ပြင်းမလို့တဲ့လူတွေသေပြီးသာမှတဘုံမျိုးတဘုံလက်ခံရွာခံတဘုံတွေဆိုပြီးတော့အခုပြင်နေရတဲ့ပုံတွေအတိုင်းပဲနှိမ့်ဆက်ပါလေအခမ်းမသိရင်တတ်တော်မှာတတ်ပါလေ ဒီဖြစ်ပျက်တွေကပဲတိုင်းရင်းသားတွေကဗမာတွေကိုမုန်းတီးတဲ့အခြေခံအကြောင်းတရားတွေဖြစ်လာပါတယ်။တမတော်ကျင်းဝဲဘာ60တဲကတခုဖြစ်တဲ့ပြည်သူနဲ့တွေ့လို့ရှိရင်ရေလိုလလိုကျင်သုံးရမယ်ဆိုတာစောက်ထဲမှာပဲရှိတယ်။မယုံရင်စစ်ဖြစ်နေတဲ့ရက်ဒီသားတွေကိုကိုယ်တိုင်သွားပြီးတော့လေးလာကြည့်နေချင်ပါတယ်။
တိုင်းသားဒေတာတွေမှာဒီလိုကိစ္စမျိုးတွေကအများကြီးဖြစ်နေတဲ့ပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပုံစံမျိုးစုံနဲ့ရေးလာကြတာတွေကိုဆက်ပြီးတော့ဝင်မြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုံနဲ့ဖြောပြပေးကြပါမယ် Live Forever ဆိုတဲ့ Alternative တချင်လေးတစ်ပုံနဲ့ဖြောပြကြနေပါတချင်ဟောင်းလေးပါဒီတချင်ကဘေးဆက်ဂီတာအဖွဲဖြစ်တဲ့ Oasis အဖွဲရဲ့တချင်ဖြစ်ပြီးတော့အဖွဲတွေကပင်တိုင်းဆိုတော့ Liam Gallagher ရဲ့ညီဖြစ်တဲ့ Noel Gallagher ရေးထားတဲ့တချင်ပါသူတို့ဖွဲ1994ခုနှစ်မှာထုတ်သွားတဲ့တုံးချင်းမြောက် Studio Date ပြား Definitely Maybe တဲ့ကဖြစ်ပါတယ်ဒီတချင်းနဲ့ Oasis UK နိုင်ငံရဲ့အကောင်းဆုံး Date 10စင်းကိုပထမဆုံးစဝင်တဲ့တချင်းလည်းဖြစ်ပါတယ်ထာဝရရှင်တန်မလို့အဓိပ္ပာယ်ရတဲ့ဒီတချင်းကို Oasis ရဲ့ပင်တိုင်းဆိုတော့ Liam Gallagher က Manchester မြို့ဘုန်းခွဲတိုက်ခိုက်ခံရတဲ့မိသားစုတွေအတွက်ရမွန်ဝေရှာပွဲမှာတည်ဆူသွားခဲ့ပါရဲ့เนาะဒါကြောင့်မလို့သူတည်ဆူတာကိုကြောက်လိုက်ရရင်လည်းဒီသချင်းလေးကိုသွားရရှင်နေအားလုံးအတွက်အမှတ်တရအနေနဲ့ပြန်ပြီးတော့ထုတ်လွှင့်ပေးချင်တာပါ OAC ရဲ့ Live Forever ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်ရှင် Maybe I don't really want to know how you got in ground I just want to fly Lately Did you ever feel the pain In the morning rainDon't you to the bone Maybe I just wanna fly Wanna live but don't wanna die Maybe I just wanna breathe Maybe I just don't believe Maybe all the same to me These things I'll never see You and I don't think we'll all stand I said maybeဒီဆိုထားတဲ့ Live Forever ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါနောက်ပိုင်းမှာတော့မြန်မာတခြင်းသောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့မေတ္တာတွေလက်ဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်အခုဆက်ပြီးတော့ခုနကတော့ပြောသွားတဲ့ဒီတက်မတော်သားတွေကအရက်သားတွေရိုင်းငှက်တယ်ဆိုတဲ့ဗီဒီယိုထွက်လာပြီးတော့ဒီကိစ္စပေါ်မှာသောရရှင်တွေမျိုးစုံတုံ့ပြန်လာကြတာတွေကိုဝေမျှပေးချင်ပါတယ်ရှင် Michael Ryan ဆိုတဲ့သောရရှင်ကတော့ဒီလိုဖြစ်နေတာမဆန်းပါဘူးတဲ့ဘာကြောင့်များပါလဲ
ရမမျိုးလည်းမှာတော့ဂျပန်တရင်းတော်ပါဝင်ပြည်သူတွေဖုံးတော်ကြီးတွေကိုကံကြောက်ထုရိုက်ပြစ်ခတ်တပြက်ခဲ့သေးတာပဲကျွန်တဲ့နေရာအဝေးတွေမှာဆိုပို့ဆိုးမယ်ဆိုတာငင်းစရာလုံးမမထင်ပါဘူ
းလီယိုလီးဆိုတဲ့သောရရှင်ကတော့ဒီဗီဒီယိုကိုကြည့်ပြီးကြေကွဲရတယ်ခံရတာကိုတနာပါတယ်တဲ့ကိုယ့်ရဲ့လူတွေလုံးရကြောင်လဲရှက်ရတယ်နှစ်ခါပြင်ပြောဝမ်းနေရပါတယ်ဒီဗီဒီယိုမှန်ခဲ့ရင်ပေါ့လေဆိုတော့ရေးလာပါတယ်ရှင်ဒ
တလူတက်မတော်သားတွေကလည်းရက်သားတွေကိုနှိပ်စက်ညှဉ်းပန်းနေရပုံဗီဒီယိုထွက်လာပြီးရတဲ့နောက်ရေးလာကြတဲ့တော်ရရှင်တွေကမှရောကြော်ဆိုတဲ့တော်ရရှင်ကတရားဥပဒေတိုင်းတိကျစကိုအရေးယူပေးပါဆိုတော့ပြောလာပါတယ်။နိုင်ငံတော်ရဲ့တရားဥပဒေကိုလိုက်နာရတဲ့တက်မတော်ဆိုတဲ့အတိုင်းစုံစမ်းစစ်ဆေးပြီးတော့ဘာဖြစ်ထွက်မလဲဆိုတာကြည့်ရပါမယ်။
အဖွဲ့အစည်းတစ်ခုကအကွက်ကြကြစီစဉ်ထားရင်ဘယ်လိုဆောင်ရမလဲ။တည်စဲဥပဒေရဆိုလို့ရှိရင်ပုံမှန်အများကြီးတိုးလာပါမယ်။အရင်ဆုံးဒီထိုးလက်ချက်ဟုတ်မဟုတ်စုံစမ်းစစ်ဆေးသင့်ပါလေ။ရလဒ်ကိုမူတည်ပြီးတော့ဆောင်ရွက်တဲ့အကြံပြုကြပါလေ။တရားဥပဒေတိုင်းအရေးယူပါဆိုပြီးတော့ရှင်အကြံပြုလာတာပါ။ထိခုကိုဆိုတဲ့တော်ရရှင်ကအချိန်နဲ့တပြည့်ညီသတင်းထုတ်လွှင့်ပေးနေတဲ့ဗီအိုအေ
မူတည်ဆုံးဖြတ်ပြီးတော့မှအရေးယူပေးပါဆိုတော့အကြံပြုလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်တွေအတွက်လည်းအလှည့်ပေးတော့မှဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ဆုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းချင်းယူဆချက်တွေရင်ဖွင့်လာပြီးရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်ဆောင်ကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရေးတက်တာအမှန်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါတယ်နော်။တိတောင်းလာတဲ့သောရရှင်တွေကိုအခုလှည့်ပေးခြင်းပါတယ်ရှင်။ဖုန်းဆက်ပြီးတော့ VOA ကိုတေးတောင်းလာတဲ့သောရရှင်ကဝင်းတို့ကမိုးထက်အားကားပါပရဟိတလှုပ်ဆောင်နေကြတဲ့သူတွေအားလုံးကိုဂုဏ်ပြုခြင်းလို့ပါတဲ့တေးတောင်းလာပါတယ်ဟုတ်ကဲ့သူတောင်းထားတဲ့တခြင်းလေးအစီအမပြေလို့အဲ့ချစ်တည်ဆိုထားတဲ့ U ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်တေးတောင်းတဲ့ကိုမိုးထက်အားကားရောတေးချစ် VOA သောရရှင်နေအားလုံးရောဒီတခြင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ဆိုတဲ့ဒီစင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းပြစာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
အေးတင်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်တရင်သုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဆက်သွယ်ရေးဥပဒေပုံမှန်6ရက်6ကြာကြီးနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။အခုတလောလူတွေစိတ်တဝင်စားပြန်ပြောများလာတဲ့ကိစ္စတစ်ခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြဿနာပါဒီဘွားကြီးနေစဉ်သတင်းစာမှာကြည်တော်စုတစ္ဆာခေါင်းစဉ်နဲ့တေယောစာရေးသားဖော်ပြလို့ဆိုပြီးသတင်းစာအေဒါချုပ်ဦးကျော်မင်းဆွေနဲ့တေယောစာရေးသားသူဗြိတိရှကိုကိုမောင်တို့နှစ်ယောက်ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ရဲစခန်းကဖမ်းဆီးပြီးတက်ဆိုင်ရာတရားသူကြီးကအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတွေကဒါဟာသတင်းမီဒီယာလောကကိုဖိနှိပ်မှုဖြစ်တယ်ဆိုပြီးလှုပ်ရှားမှုတွေပြုလုပ်လာလို့အများကပြန်စိတ်ဝင်စားလာကြတဲ့ပြဿနာတစ်ခုဖြစ်ပါတယ်လက်ရှိပြဿနာနဲ့ပတ်သက်ရင်မေးစရာမေးခွန်းအများကြီးပေါ်ပေါက်လာတာတွေ့နိုင်ပါတယ်။ပုံမှန်66ဂါကြီးဟာပြင်ဆင်ဒါမှမဟုတ်ပယ်ဖျက်သင့်တဲ့ဥပဒေပုံမှန်မျိုးလား။ဒါဆိုရင်အများပြည်သူရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်တွေက NLD အမတ်တွေဘာကြောင့်မပြင်တာလဲ။သတင်းမီဒီယာသမားတွေပြောသလိုသူတို့ရေးသားဖော်ပြတာတွေနဲ့ပတ်သက်ရင်သတင်းမီဒီယာဥပဒေနဲ့ပဲတရားစွဲဆင့်သလားစတာတွေပဲဖြစ်ပါတယ်။ခုဒီပိုင်း ID အကြောင်းဆွေးနွေးတင်ပြသွားပါမယ်
။လက်ရှိပြဿနာအချင်းချုပ်ကတော့ The Voice သတင်းစာမတ်လ26ရက်နေ့ထုတ်မှာဆောင်မရှင်ဗြိတိရှကိုကိုမောင်ရဲ့ကြည်ထောင်စုတစ္ဆာဆိုတဲ့တယောစာတပုတ်ဖြစ်ပါတယ်။ဒါဟာတက်မတော်ကတက်မတော်နေကိုရည်ရွယ်ပြီးရိုက်ကူးထုတ်လုပ်တဲ့ကြည်ထောင်စုတစ္ဆာဆိုတဲ့စကားကိုတယောရာဖြစ်တယ်လို့တက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့ယူဆပြီးပထမအဆင့်သတင်းမီဒီယာကောင်စီကိုတိုင်တန်းပါတယ်။သတင်းမီဒီယာကောင်စီကတော့သူ့ရဲ့လှုပ်ထုံးလုံနည်းအတိုင်းတစ်ဖက်ကဖြစ်စေချင်တာတစ်ဖက်ကိုတီးတန့်စီတွေးဆောင်ကြားနာပြန်ကြားပေးပါတယ်။တက်မတော်ဘက်ကတော့သူတို့တောင်းပန်စီခြင်းတလို့တောင်းပန်ရင်တရားမစွဲဘူးဆိုတဲ့သဘောပါ The Voice ဘက်ကတော့တောင်းပန်မဲ့စာသားကိုညှိနှိုင်းခြင်းပါတယ်နောက်တော့ကိုယ်စာသားနဲ့ကိုယ်သတင်းစာမှာတောင်းပန်စာကိုထည့်ပါတယ်ဒါကိုတက်မတော်ဘက်ကလက်ခံပုံမရပါဘူးဒီလိုနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ဗဟန်းတရားရုံးမှာတရားစွဲနောက်ပိုင်းအက်ဒီတာချုပ်နဲ့တယောစာရေးသူကိုဖမ်းဆီးတရားသူကြီးကလည်းအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတချို့ရဲ့တုံ့ပြန်လှုပ်ရှားမှုဖြစ်လာတာပါဒီနေရာမှာပထမဆွေးနွေးဖို့လိုတာကပုံမှ66ဂါကြီးပြဿနာပါဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးမှာအခုလိုဆိုထားပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးဦးအားခြောက်လန့်တောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအတရေဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာတုံးခြင်းသို့မဟုတ်ချင်းချောက်ခြင်းလို့ပြဋ္ဌာန်းပြီးအဲ့ဒီလိုကျွန်းလွန်ကြောင်းပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ကျခံရနိုင်တယ်လို့ဆိုပါတယ
်။လက်ရှိချိန်ထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်3လကနေ6လအထိပဲရှိတာမို့အဲ့ဒါနဲ့ပတ်သက်ပြီးလူတွေကဘာမှသိမ့်မပြောပါဘူး။တကယ်ဝေဖန်ကြတာကလူတယောက်ဟာနစ်နာသူကာယကံရှင်ကိုယ်တိုင်မဟုတ်လဲပုံမှန်66ဂါကြီးနဲ့တရားစွဲနိုင်တယ်။တရားရုံးကအမှုကိုလက်ခံရင်တစ်ဆက်တည်းတရားရုံးကအာမခံရှောက်ထားမှုကိုလက်မခံရင်ချုံနောက်ခံထားရတဲ့အခြေအနေအောက်မှာတရားရင်ဆိုင်ရမယ်ဆိုတဲ့အချက်တွေကိုပဲဖြစ်ပါတယ်။ဒီပုံမှန်ကိုလူတွေအပြစ်တင်နေကြတဲ့အဓိကအကြောင်းကတော့တရားရုံးကမှန်တာမှားတာဆုံးဖြတ်တာနောက်မှအချုပ်ထဲကိုအရင်သွားရမယ်ဆိုတဲ့ပြဿနာကြောက်ပါ။တကယ်လို့တွေ့မှလည်းအဲ့လိုအချက်ကြောင့်ပုံမှန်66ဂါကြီးကိုလူတွေအလွန်သုံးဆွဲလာတာတွေ့ကြရပါတယ်။တကယ်လို့ဥပဒေပုံမှန်တစ်ခုပြဋ္ဌာန်းလိုက်ပြီးဆိုရင်တကယ်လို့တွေ့အဲ့ဒီဥပဒေပုံမှန်ဟာငကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာသလားဒါမှမဟုတ်မထင်မှတ်တဲ့အကျိုးဆက်တွေဖြစ်လာသလားဆိုတာပြန်ပြန်ပြီးစမ်းသပ်နေဖို့လိုအပ်ပါတယ်။အခုပုံမှန်66ဂါကြီးဟာငကိုအဲ့ဒီပုံမှန်ကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်တိုင်းမဖြစ်ဘဲလူပုဂ္ဂိုလ်တယောက်နဲ့တယောက်ကြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကြားဥပဒေပြဋ္ဌာန်းချက်ပါပြဿနာဖြစ်လိုက်ပြီဆိုတာနဲ့တစ်ဖက်သားကိုနစ်နာစီလိုတဲ့သဘောနဲ့ဒီပုံမှန်ကိုသုံးဆွဲလာကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်
။ဒါပေမဲ့ဒီပုံမှန်ကိုဘာကြောင့် NLD လွှမ်းမိုးတဲ့လွှတ်တော်ဘက်ကပြင်ဆင်တာပယ်ဖျက်တာမလုပ်သေးသလဲဆိုတဲ့မေးခွန်းရှိပါတယ်။လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က2016ခုနှစ်ဒီဇင်ဘာလ21ရက်နေ့ကပုံမှန်66ဂါကြီးပြင်ဖို့လွှတ်တော်ရဲ့တင်တာမရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကသတင်းမီဒီယာသမားတွေကပြောတဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့အမှတ်ချက်စကားတွေကစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။သူကလွတ်လပ်စွာပြောဆိုထင်မြင်ယူဆခွင့်ဆိုတာလွတ်လပ်စွာဝေဖန်တိုက်ခိုက်ခွင့်လွတ်လပ်စွာဆဲဆိုခွင့်လွတ်လပ်စွာပုတ်ခတ်စော်ကားခွင့်နဲ့မတူတဲ့အကြောင်းအဲ့ဒီလိုလူတွေကိုကင်းလွတ်ခွင့်ပေးလိုက်မယ်ဆိုရင်လူ့အဖွဲ့အစည်းတည်ငြိမ်မှုမရှိနိုင်တော့တဲ့အကြောင်းဒီပုံမှန်ဟာအာမခံမပေးနိုင်ဘူးဆိုတာလည်းမဟုတ်တဲ့အကြောင်းအာမခံပေးမပေးဆိုတာဟာဥပဒေနဲ့အညီ
တရားသူကြီးရဲ့ဆင်ခြင်တုံတရားပေါ်မှာတည်တဲ့အကြောင်းဆက်တရေးကွန်ရက်အသုံးပြုပြီးရေးသားပြောဆိုထုံးနှိမ်မှုတွေဟာအလွတ်အလွန်ကိုမြန်ဆန်အလွန်လဲကျယ်ပြန့်တဲ့အကြောင်းဒီကွန်ရက်အသုံးပြုပြီးဥပဒေချိုးဖောက်တာတွေကိုထိထိရောက်ရောက်ဟန်တားနိုင်ဖို့လိုတဲ့အကြောင်းပြောဆိုခဲ့ပူပါတယ်ဒါဒီမကဥဝင်းမြင့်က
မီဒီယာတွေဖြစ်စေခြင်းတလို့ပြောမယ်ဆိုရင်သူတို့ကတော့သူတို့ရေးချင်တာရေးမယ်ပြောချင်တာပြောမယ်အပြောခံရတဲ့သူကခန်းဆိုရင်သူတို့ကတော့ဥပဒေလွတ်လပ်ခွင့်အပြည့်ပဲကျန်တဲ့သူတွေကခန်းဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါကိုမျက်မျှတတဖြစ်အောင်ချိန်ရတယ်ဆိုတဲ့အထိပြောဆိုခဲ့ပူပါတယ်တကယ်လက်တွေ့မှာလဲမီဒီယာကိုဖိနှိပ်နေတာပုံမှန်
66ကားကြီးပြင်ဆင်ဖို့ရှိမရှိမေကုံးမေးမဲ့NLD အမတ်တယောက်ရဲ့မေကုံးကိုပါတီစစ်ရေးကော်မတီကနှစ်ချိန်တိုင်တိုင်ပယ်ချခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမှပုံမှန် 66ကားကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းတင်ဖို့အဆင်သင့်ဖြစ်နေပြီလို့NLD ပါတီခေါင်းဆောင်ဦးဝင်းထိန်ကပြောလိုက်ပါပြီဒီပုံမှန်ကိုပြင်ဆင်ပြီးတဲ့နောက်သတင်းမီဒီယာသမားတွေပြောနေသလိုသူတို့ကိုဖိနှိပ်တာတွေရပ်သွားပြီလားဆိုတာပြန်ဆန်းစစ်ကြည့်ကြရပါလိမ့်မယ် နောက်တစ်ချက်ကမီဒီယာတွေမှာဘာတွေရေးရေးဘာတွေဖော်ပြဖော်ပြတိုင်းပြည်အတွက်ဘလောက်အန္တရာယ်ဖြစ်ဖြစ်အမြင့်ဆုံးကြံ့ဝင်သိန်း90လောက်ပဲပြည်တယ်ချမှတ်နိုင်တဲ့သတင်းမီဒီယာဥပဒေနဲ့ပဲအရေးယူပါလို့တောင်းဆိုနေတာကရောလက်တွေ့ကြပါရဲ့လားဆိုတာပြန်ဆန်းစစ်ကြဖို့လဲလိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ရရှိမှာတနစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်ပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ
ီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။view မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုက်ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြစီရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံ Paris မြို့ Eiffel Tower ကြီးပေါ်ကနေတနာရီ90ကီလိုမီတာနှုန်းနဲ့ zip line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ဆင်းနိုင်ပါပြီ။ပြီးခဲ့တဲ့ဇွန်လ4ရက်နေ့မှာ Paris မြို့ကလမ်းတွေပေါ်မှာ Drone Champion League အဝေးထိုင်းရင် Drone မောင်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့မှခင်ပြူထွေးတို့တင်ဆက်ပေးပါမယ်ရှင်။
ပြင်သစ်နိုင်ငံ Paris မြို့ Eiffel မြောင်စင်ကြီးပေါ်ကနေတနာရီ90ကီလိုမီတာနှုန်းနဲ့ zip line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ပြီးအောက်ကိုဆင်းနိုင်ပါပြီ။အမြင့်ပေ115မီတာ Eiffel မြောင်စင်ရဲ့ဒုတိယအထက်ကနေအောက်ကပန်းခြံကိုဖြတ်ပြီးစိုက်ဆင်းရတာပါ။အခုလိုအစီအစဉ်ကိုပြင်သစ် Open Tennis ပွဲကျင်းပနေတဲ့အချိန်တန်နစ်ပြိုင်ပွဲနဲ့အတူပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးတန်နစ်ပွဲကစေတနာဝန်ထမ်းတွေကိုလည်းစီးကွင်ပေးထားပါတယ်။တချို့လူတွေကကြောက်ကြောက်နဲ့စီးသွားကြပြီးကြိုက်သွားကြပါလေတချို့လူတွေကတော့ဘာမှစိတ်ထဲမှာတွေးမနေပဲစီးလိုက်ကြတာလည်းဖြစ်ပါတယ်ဒန်နစ်ဆွဲပြသားတဲ့ပယ်ရီကျေးရွာနာကိုကျိုးနဲ့ဆင်းသွားတာဖြစ်ပြီးအောက်ရောက်ရင်တော့ဒန်နစ်ဆွဲကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီကနေ့ဇွန်လ4ရက်နေ့မှာပြည်သစ်နိုင်ငံပါရီမြို့ကလမ်းမတွေပေါ်မှာ Drone Champion League အဝေးထိုင်းရင် Drone မောင်းပြိုင်ပွဲကိုကျင်းပပါတယ်ပါဝင်ရှင်ပြိုင်ခဲ့တဲ့သူ36ယောက်ရှိပြီးတော့Arc de Triomphe မြို့ဦးကြီးအောက်ကမီတာ600ရှိတဲ့လှိုင်ကောင်းကြီးပါအပါအဝင်ပါရီမြို့လေကောင်ကလမ်းတွေမှာအခက်အခဲတွေကိုကျော်ဖြတ်ပြီးတော့စတင်ခဲ့ကြတာပါ။ဂျာမနီအသင်းဖြစ်တဲ့ Flydino Kids အသင်းက Nicholas Soga အနိုင်ရခဲ့ပြီးတော့သူ့အသင်းသားနောက်တစ်ယောက်ဖြစ်တဲ့ Lucas Warrior ရှိကပန်းဝင်ခဲ့တာပါ။နောက်တစ်ဆင့်ကတော့ August 12ရက်နဲ့13ရက်အတွင်းမှာ Austria နိုင်ငံမှာကျင်းပမှာဖြစ်ပြီးတော့နောက်ဆက်လာတိုင်းနောက်တစ်ဆင့်ပြီးတော့တစ်ဆင့်ကျင်းပသွားကြမှာဖြစ်ပါတယ်။နောက်ဆုံးအဆင့်ပြိုင်ပွဲကတော့
ဂျာမနီနိုင်ငံပါလီမြို့မှာဒီဇင်ဘာလ၂ရက်ကနေ၃ရက်အတွင်းကျင်းပမှာဖြစ်ပါတယ်ရှင
်။ပြည်မှုဒူးလွန်သူတွေကိုခွဲခြားသိရှိနိုင်ပြီးစစ်တေတွေကိုစုဆောင်းပေးနိုင်တဲ့စက်ရုပ်ကို RS ဆော်ပွားများပြည်တော်စုဒူဘိုင်းမြို့ကလူအသွားလာများတဲ့နေရာတွေမှာကင်းနဲ့အသုံးပြုဖို့စီစဉ်နေပါတယ်။ရဲစက်ရုပ်လို့နာမည်ပေးထားတဲ့ဒီစမ်းသပ်မှုသာအောင်မြင်မယ်ဆိုရင်အခုလိုလက်နက်မပါတဲ့စက်ရုပ်ကိုတက္ကသိုလ်2030ကျရင်ရဲကင်းလှဲ့အဖွဲ့ရဲ့25ရာခိုင်နှုန်းအထိအစားထိုးအသုံးပြုဖို့မျှော်မှန်းထားပါတယ်။ဒူဘိုင်းရဲတပ်ဖွဲ့ဝစ်ဆုံဝစ်ဆင်ထားပြီးတော့လူတယောက်အရွယ်အစားရှိတဲ့ဒီစက်ရုပ်ဟာလက်ဆွဲနှုတ်ဆက်နိုင်သလိုစစ်သားတွေလိုလည်းအလေးပြုနိုင်ပါတယ်။ဒူဘိုင်းကုန်စည်ပြပွဲ2020ကျရင်လည်းအခုလိုရဲစက်ရုပ်တွေကိုသုံးဖို့စီစဉ်ထားပါတယ်။ AI လို့ခေါ်တဲ့ဉာဏ်ရည်တုထည့်သွင်းထားတဲ့အတွက်လဲလူတွေရဲ့မျက်နှာကိုမှတ်မိနိုင်ပြီးအင်္ဂလိပ်နဲ့ Arabic ဘာသာစကားတွေနဲ့မေးတဲ့မေးခွန်းတွေကိုပြန်လည်ဖြေချနိုင်ပါတယ်။ကင်မရာကတဆင့်တွေးရတဲ့မျက်နှာတွေကိုရဲရှိမှရှိတဲ့ data အချက်အလက်တွေကမျက်နှာတွေနဲ့တိုက်ဆိုင်စစ်ဆေးနိုင်တယ်လို့ရဲဌာနချုပ်ကလည်းမျက်နှာတူတဲ့သူချင်းတွေ့ရင်အချက်ပေးနိုင်ပါတယ်။ကားလိုက်စင်နံပါတ်ပြားတွေကိုလည်းမှတ်ထားနိုင်တယ်လို့ပိုင်ရှင်မဲ့ပစ္စည်းအထုပ်တွေထားခဲ့တာမျိုးကိုလည်းအမြဲစောင့်ကြည့်ပေးနိုင်ပါတယ်။ပြည်သူတွေကလည်းဆက်ရုပ်ရဲ့ရင်ဘတ်ပေါ်မှာရှိတဲ့ဖန်သားမျက်နှာပြင်ကိုနှိပ်ပြီးရာဇဝတ်မှုတွေကိုတိုင်ကြားနိုင်ပါတယ်။လူတော်တော်များများကခင်မီနီးပညာတွေနဲ့ရင်းနှီးနေပြီဖြစ်တဲ့အတွက်ဒီရဲဆက်ရုပ်ဟာသူတို့အတွက်စိတ်အနှောက်အယှက်မဖြစ်စေပါဘူးလို့ဒူဘိုင်းရဲတပ်ဖွဲ့ Smart ပစ္စည်းသုံးဆွဲရေးဌာနအကြီးအကဲကပြောပါတယ်ခင်ဗျာ။
သူကြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30နဲ့40 49 50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင်
ဒီခေတ်နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောင်မှထပ်ဆိုဖို့ရှင်းနေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်။ပြောင်းစုစုံစမ်းစစ်ဆေးရေးဖြူရို FBI ညွှန်ကြားမှု James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှင်းနေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါသေးရှင်။ပြည်ထောင်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးပြင်သစ်သမ္မတသစ်အီမန်နျူရယ်မက်ခရွန်ကသူ့ရဲ့ပါတီသစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက်ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့ဒီလိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြော်ရွေးကောက်ပွဲတွေမှာလွှတ်တော်နေရာအများစုကိုရဖို့အတွက်အခြေအနေကောက်နိုင်ပါတယ်။ပြပကတင်ပို့တဲ့ကုန်စည်တွေအပေါ်မှီခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအ ਨੇ ဆုံးကုန်တင်လေရင်လေးစင်းတဲ့ဆန္ဒရိတ်ခါတွေတင်ပို့ခဲ့ပြီးဆက်ပြီးလဲတင်ပို့သွားမှာဖြစ်တယ်လို့အီရန်ဒေချောင်းရဲ့ပြောခွင့်ရကပြောပါတယ်။ကာတာနိုင်ငံကိုဆန္ဒရိတ်ခါအဓိကတင်ပို့ရာတစ်ခုတည်းသောကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နေဆက်ကိုဆော်ဒီအာရေဗျဘက်ကပိတ်လိုက်ပြီးတဲ့နောက်မှာတော့ကာတာနိုင်ငံတွင်ဆန္ဒရိတ်ခါမလုံလောက်မဲ့အရေးစွရင်ချက်နဲ့တူရကီဘက်ကလည်းကာတာကိုဆန္ဒရိတ်ခါထောက်ပံ့မယ်လို့ပြောဆိုထားပါတယ်ရှင်။
တင်အချင်းချေကိုမတင်ထိုက်ကြီးညာပေးခဲ့တာပါဒီညာအစည်းအဝေးထုတ်လုပ်ရမှုကမှစုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Zone ဖြစ်ပါတယ်ကျမရှာဖောင်ပါဒီညာအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံလုံးချိန်ည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ View ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.